ညီမျှမိုင်းအသုံးပြုမှုတွေကိုတားဆီးထားပြီးမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားမှာမိုင်းအသုံးပြုမှုတွေရှိနေစေဖြစ်ပြီးနောက်ထပ်အသုံးပြုတဲ့နေရာတွေလည်းတိုးလာနေတယ်လို့အစိုးရကန်စာတိကဖော်ပြလိုက်ပါတယ်။လက်နက်ကိုင်ပြည်ပခါတွေပေါ်ပေါက်နေတဲ့မြန်မာ၊ရုရှား၊ယူကရိန်းနိုင်ငံတွေမှာပြီးခဲ့တဲ့နှစ်ထဲလူသက်မိုင်းတွေအသုံးပြုခဲ့ကြသလိုအနည်းဆုံးနောက်ထပ်၅နိုင်ငံမှာလက်နက်ကိုင်အဖွဲ့တွေကအသုံးပြုခဲ့တာတွေလည်းရှိတယ်လို့ဒီကနေ့ထုတ်ပြန်တဲ့မြန်မာမိုင်းအသုံးပြုမှုစောင့်ကြည့်ရေးအဖွဲ့ Landmine Monitor ရဲ့2023ခုနှစ်အစိုးရကန်စာမှာဖော်ပြခဲ့တာပါ။အစိုးရကန်စာပြုစုတဲ့ကာလအတွင်းမှတ်တမ်းတွေအရဆိုရင်မြန်မာလက်နက်ကိုင်တပ်ဖွဲ့တွေကလူသက်မိုင်းတွေကြဲကြဲပြန့်ပြန့်သုံးစွဲခဲ့တာကိုတွေ့ခဲ့ရပြီး1999ခုနှစ်မှာပထမဆုံးအကြိမ်ဖြစ်အစိုးရကန်စာထုတ်ပြန်ချိန်ကစမြန်မာနိုင်ငံမှာနောက်ထပ်မိုင်းအသုံးပြုမှုတွေကိုတွေ့လာရတယ်လို့လည်းပြောပါတယ်။အထူးသဖြင့်2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမိုင်းအသုံးပြုမှုတွေပိုတွေ့ခဲ့ရပြီးမိုဘိုင်းတယ်လီဖုန်းဆက်သွယ်ရေးတာဝါတိုင်းတွေတပ်ထုတူဖော်ရေးစွန့်အင်ပိုင်လိုင်းစတဲ့အခြေခံအဆောက်အုံတွေကိုမိုင်းခွဲတာတွေရှိခဲ့တယ်လို့လည်းဖော်ပြထားပါဗျ။ဩဂုတ်လအတွင်းတင်းဆဲရခဲ့တဲ့မြန်မာစစ်တပ်ကထုတ်လုပ်တဲ့မိုင်းတွေလက်နက်ကင်အဖွဲ့တွေမှာရှိတဲ့မိုင်းတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာလူသက်မိုင်းတွေကြဲကြဲပြန့်ပြန့်အသုံးပြုနေတာကိုတွေ့နိုင်တယ်လို့လည်း Landmine Monitor အစိုးရကစာမှာဖော်ပြထားပါဗျ။တိုင်းရင်းသားဒေသတွေအများစုအပါအဝင်မြန်မာနိုင်ငံနေရာတော်တော်များများကမိုင်းအသုံးပြုမှုတွေကိုစစ်တပ်နဲ့လက်နက်ကင်အဖွဲ့တွေကဒေသခံတွေလက်ချက်ဖြစ်တာတွေ့ရှိခဲ့ရပြီးပြီးခဲ့တဲ့နှစ်အတွင်းတေကြီးထိခိုက်မှု900ကျော်ထပ်မင်းရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်ရှင်။